အခုလိုမျိုးမြန်မာနိုင်ငံအနောက်ဖက်ခြမ်းရခိုင်ပြည်နယ်တွင်ကမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံတာတွေရန်လိုတိုက်ခိုက်တာတွေကိုရပ်ဆိုင်းပေးဖို့ဆိုပြီးတော့မလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ကတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေမလေးရှားနိုင်ငံမှာလုပ်နေတဲ့မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်အရေးဆိုတဲ့ဆွေးနွေးပွဲအတွင်းမှာမလေးရှားဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ Writer သတင်းဌာနကရေးသားတဲ့သတင်းကိုအခြေခံပြီးမတ်ဤတန်စင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်တွေအရင်းနဲ့ပတ်သက်လို့ OIC ရဲ့အထူးစည်းဝေးတရက်ကိုမလေးရှားနိုင်ငံကဦးဆောင်ခေါ်ယူတာဖြစ်တယ်လို့သိရပြီးတော့ OIC အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့အကြီးတန်းနိုင်ငံခြားရေးရာရှိတွေတက်ရောက်ခဲ့ကြပါတယ်။အဲဒီမှာလူသားအဖြစ်ရည်တည်မှုဆိုင်ရာကြေကွဲစရာအချက်အသေးကြီးပြီးဆုံးအောင်လို့နိုင်ငံတကာအနေနဲ့အရေးယူဆောင်ရွက်ကြဖို့ဆိုပြီးအင်ရှင်မလေးရှားနိုင်ငံဝန်ကြီးချုပ်နာဂျီဘရာဇက်ကတိုက်တွန်းခဲ့ပါတယ်
။ We call on the government of Myanmar.To cease all discriminatory action. We call on the government of Myanmar.
ခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေချက်ချင်းရပ်တန့်ပစ်ဖို့ကျွန်တော်တို့တောင်းဆိုပါရယ်။ဒါလို့ကျူးလွန်သူတွေအပေါ်တရားမျှတတရေးယူကိုင်တွယ်မှုတွေလှုပ်ဆဲခြင်းမှာရယ်
။ Bangladesh နယ်စပ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလကလုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာမြန်မာအာဏာပိုင်တွေကဒီပေါ်လုံခြုံရေးဆိုင်ရာရေးယူကိုင်တွယ်ရမှာဒေသခံမွတ်စလင်တွေအပေါ်လူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့ဆိုပြီးဆွဆွဲပစ်တင်မှုတွေရှိနေပါရယ်။ဒီအတွက်လေဒုက္ခတဲ့6000ဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးဝင်ရောက်ခဲ့ကြတယ်လို့ကုလသမဂ္ဂကထုတ်ပြန်ခဲ့ပါတယ်။မြန်မာဆိုရဘက်ကတော့လုံခြံဖန်တီးတဲ့သတင်းတွေဖြစ်တယ်လို့ညင်းဆိုသလိုဒီဖြစ်ရပ်နဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းရေးကော်မရှင်အဖွဲ့စုံစမ်းမှုတွေလုပ်ခဲ့ပါတယ်။စုံစမ်းရေးကော်မရှင်ရဲ့ကဏ္ဍဦးစီးရင်ခန်းဆောင်မှာတော့ဒီဆွဆွဲချက်တွေကိုညင်းထားပါတယ်။ဒါပေမဲ့လေမူစင်ကြီးရွာသားတွေကိုလုံခြုံရေးတပ်ဖွဲ့တချို့နှိပ်စက်ကျဉ်းပန်းနေတဲ့ဗီဒီယိုခွေထွက်လာပြီးတဲ့နောက်အဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းရေးယူမှုတွေလုပ်ခဲ့ပါတယ်။တိုင်းမလေးနိုင်ငံတကာလူခွင့်ရေးအဖွဲ့တချို့နဲ့အထူးသဖြင့်မလေးရှားဝန်ကြီးချုပ်ဆွဆွဲပြောဆိုခဲ့တယ်လို့ဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုလုပ်တဲ့ဆိုတဲ့ဝေါ်ဟာရာပေါ်မှာတော့မြန်မာအာဏာပိုင်တွေဘက်ကလက်မခံပါဘူး။ရခိုင်ပြည်နယ်တွင်ရှိနေတဲ့မွတ်စလင်အများစုကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားမဝင်လာရောက်အခြေချသူတွေအဖြစ်အာဏာပိုင်တွေကသတ်မှတ်ထားပါတယ်။ဒါပေမဲ့အာဆီယံပြည်ညင်ရနိုင်ငံတွေအကြားတနိုင်ငံနဲ့တနိုင်ငံသူရေးကိစ္စဝင်မဆွက်ရဘူးဆိုတဲ့မူအရမလေးရှားဝန်ကြီးချုပ်ဘက်ကအခုလိုဝေဖန်ပြောဆိုနေတာမဖြစ်သင့်ဘူးလို့ဝေဖန်မှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းမလေးရှားဝန်ကြီးချုပ်ကတော့အခုကိစ္စဟာတခြားနိုင်ငံတွေကိုပါတက်ရောက်တဲ့ပြဿနာဖြစ်တယ်လို့ရှုမြင်တဲ့အကြောင်းပြောသွားပါတယ်
။ If the domestic affairs of a country results in
instability ကျွန်တော်ထောက်ပြချင်တာကနိုင်ငံတစ်ခုရဲ့ပြည်တွင်းမငြိမ်သက်မှုကဒီဒေသအတွင်းတခြားနိုင်ငံတွေအပေါ်မှာလည်းတက်ရောက်မှုရှိပါတယ်။ပူဆိုးမသွားပါစေနဲ့လို့ဆုတောင်းပြီးဒါကိုဒီအတိုင်းတော့လက်ပိုက်ကြည့်မနေနိုင်ပါဘူး
။ OIC အဖွဲ့ဟာနိုင်ငံ58နိုင်ငံကလူဦးရေ 1.6 ဘီလီယံကိုကိုစားပြုပြီးတော့မွတ်စလင်အတိုင်းဝိုင်းရဲ့ညီညွတ်တဲ့တန်ကိုဖော်ဆောင်တဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံအနောက်ချမ်းကမွတ်စလင်ရေးကိစ္စမှာလည်းမကြမကြဝေဖန်ပြောဆိုနေရှိသလိုမြန်မာနိုင်ငံတွင်းဝင်ရောက်ပြီးအခြေအနေတွေကိုလေ့လာစစ်ဆေးမှုတွေလည်းလုပ်ခဲ့ပူပါတယ်။